အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချားစ်တန်မြို့ရဲကသမိုင်းဝင်လူမဲခရိယံဖျားချောင်းမှာတနတ်သမားလက်ချက်နဲ့တည်ဆုံသွားသူတွေအတွက်အောက်မေဆူတောင်းပွဲကိုထောင်ပေါင်းများစွာစုဝေးလာရောက်ခဲ့ပါတယ်ချားစတန်ကောလိပ်အားကစားခမကြီးမှာတောက်ကြနေများကလုတ်ခဲ့တဲ့အောက်မေဆူတောင်းပွဲကိုလာရောက်ဆူတောင်းကြသူတွေဟာအသက်အရွယ်ဆုံးအသားအရောင်ဆုံးဘာသာမျိုးစုံအခြေအနေမျိုးစုံကဖြစ်ကြပေမဲ့အားလုံးတူညီတဲ့အချက်ကတော့ခြေကွဲနေကြတာဖြစ်တယ်လို့ချားစတန်မြို့တော်ဝန်ကပြောကြားသွားပါတယ်တောက်ကြနေနေ့လယ်ပိုင်းကတော့တနတ်သမားလိုမတင်ကားသူအသက်22နှစ်အရွယ်ဒီလန်ရူ့ဖ်ကိုရုံးထုတ်ခဲ့ပါတယ်အသက်ခံခဲ့ရသူ6ယောက်ရဲ့မိသားစုတွေကသူတို့ရဲ့ဆုံးရှုံးမှုတွေကိုပြောကြားတဲ့တစ်ချိန်တည်းမှာပဲသူ့အပေါ်မှာခွင့်လွှတ်ကြောင်းကိုလည်းပြောခဲ့ကြပါတယ်လက်နက်ကင်အဆောက်နှစ်ယောက်နဲ့အတူအခန်းတစ်ခုထဲမှာခွဲထားတဲ့ Dylan Roof ကတည်ဆုံသွားသူတွေရဲ့မိသားစုဝင်တွေခြေကွဲစွာနဲ့ပြောကြားနေတာကိုဗီဒီယိုပေါ်ကနေမြင်ခဲ့ကြားခဲ့ရပါတယ်။သူ့အပေါ်လူသတ်မှုကိုးမှုနဲ့တရားစွဲထားတယ်လို့လက်နက်ဆိုင်ရာအမှုတစ်ခုအတွက်ဒေါ်လာတစ်သန်းအာမခံသတ်မှတ်ထားပါတယ်။တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကတနတ်သမားကိုခွင့်လွှတ်တယ်လို့ပြောခဲ့ကြတာဟာအမေရိကန်လူမျိုးတွေရဲ့စိတ်ကောင်းစေတနာကိုထင်ဟပ်တာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အမေရိကန်ကဒီ African American လူမဲခရိယံဖျားချောင်းတွေထဲမှာတက်တန်းအရှိဆုံးဖျားချောင်းတစ်ခုဖြစ်တဲ့ Emmanuel AME ဖျားချောင်းမှာတနတ်သမားဟာတမကျန်းစာတန်းန်းကိုဗုဒ္ဓဟူးနေ့ညတော်ကတနအိကြောင်တက်ခဲ့ပြီးတဲ့နောက်မှာပြစ်ခတ်ခဲ့တာဖြစ်ပါတယ်။အမျိုးသမီး6ယောက်နဲ့အမျိုးသား3ယောက်တေဆုံးသွားတဲ့အထက်မှာအသက်80အရွယ်ဖျားချောင်းအဆောက်အမျိုးသမီးကြီးလည်းပါဝင်ပါတယ်။ဒီပြစ်ခတ်မှုဟာအမုန်းပွားတိုက်ခိုက်မှုအဖြစ်ရဲကပြောကြားခဲ့ပါတယ်ရှင်။